ဂါဇာကမ်းမြောင်ဒေသမှာလူပေါင်းဒါဇင်နဲ့ချီတေဆုံးခဲ့ရတဲ့အစ္စရေးနဲ့ပါလက်စတိုင်းတို့ကြား၅နှစ်ကြာအတွင်းပြန်ဖြစ်လာတဲ့တင်းမာမှုတွေကိုဆွေးနွေးဖို့ကုလသမဂ္ဂလူညွန့်ရေးကောင်စီမှဒီကနေ့အရေးပေါ်အစည်းအဝေးစတင်ကျင်းပနေပြီဖြစ်ပါတယ်။အရှေ့လေပိုင်းညဉ့်ညင်းဤလုပ်ငန်းစဉ်ဆိုင်ရာကုလသမဂ္ဂအထူးညီနိုင်ရေးမှူးနီကိုလိုင်းဗလာဒီနော့ဖ်ကအချိန်လေးတွေကိုဂျေရုဆလင်ကနေလူညွန့်ရေးကောင်စီကိုအစီရင်ခံမှာဖြစ်ပါတယ်။ဒါဇင်နဲ့ချီတဲ့ပါလက်စတိုင်းတွေကိုအစ္စရေးစစ်တပ်ကတပ်ဖြတ်ခဲ့တာနဲ့ပတ်သက်ပြီးဒါဟာရက်စပ်ပြီးဝန်내ဝယ်လို့ရဖြစ်ကြောင်းကုဝေးနိုင်ငံကလူညွန့်ရေးကောင်စီစီဝေးဝဲမတိုင်ခင်ထုတ်ပြန်မှုပြင်ဆင်လာတဲ့ကြေညာချက်မှာရေးပါတယ်။လွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့ကိုလည်းဖော်ပြပါတယ်။ကုဝေးရဲ့ကြေညာချက်ကိုလူညွန့်ရေးကောင်စီတဲမှာဇီရိုအာဏာသုံးဝင်ရှိတဲ့အမေရိကန်ကပယ်ချလိုက်တယ်လို့တန်နမာအတိုင်းဝန်ကပြောပါတယ်။အစ္စရေးဆိုင်ရာအမေရိကန်တန်ယုံကိုဂျေရုဆလင်မှာတရင်းလာနေကဖွင့်ဖို့ဆိုတဲ့အမေရိကန်ရဲ့ဆုံးဖြတ်ချက်ဟာအရှိလေပိုင်းဒေတာအတွင်းကိုတင်းမာမှုတိုးစေနိုင်တယ်လို့ထောက်ပြပြီးအမေရိကန်ရဲ့မဟာမိတ်အများပြားကရောရန်သူနိုင်ငံတွေကပါဝေဖန်နေကြတာပါအရှိလေပိုင်းညီညီဆန်ရအပိသက်သဘောတူညီချက်မရခင်မှာဂျေရုဆလင်ကိုအစ္စရေးမြို့တော်ဖြစ်အတိမတ်ပြုပြီးတန်ယုံကိုကြောင်းရွှေ့ဖို့ဆိုတဲ့အမေရိကန်ရဲ့ဆုံးဖြတ်တာကိုဗြိတိန်နိုင်ငံကသဘောမတူကြောင်းဗြိတိန်ဝန်ကြီးချုပ်ကပြောပါတယ်